သက်60ရွယ် American နိုင်ငံသားသူ
ကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးကုသမှုခံယူနေတဲ့ကျတာဘရီနီကဝူဟန်မြို့မှာတည်ဆုံသွားခဲ့တယ်လို့ American တာဝန်ကပြောပါတယ်။ဒါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံအတွင်းပထမဆုံးနိုင်ငံသားသူတည်ဆုံရတာလည်းဖြစ်ပါတယ်။အသေးစိတ်ချက်လက်တွေကတော့တာဝန်ကထပ်မံပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာတော့တည်ဆုံသူဟာတရုတ်ဇာတိဖွား American နိုင်ငံသားလို့ဆိုပါတယ်။ဗိုင်းရပ်စ်စတင်ပြန့်နှံ့ရာဟူဘေးပြည်နယ်ထဲမှာနောက်ထပ်တည်ဆုံသူ82ယောက်တိုးလာတဲ့အတွက်စုစုပေါင်းတည်ဆုံသူ980အထိရှိသွားပြီဖြစ်ကြောင်းလည်းပြည်နယ်ကျန်းမာရေးကော်မရှင်ကတနင်္ဂနွေနေ့မနက်မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်ထပ်ကူးစက်သူ2148ယောက်တွေ့ရှိခဲ့တယ်လို့လည်းပြောပါတယ်။ကျတာဘရီနေ့မှာတော့တနေ့တည်းအများဆုံးအဖြစ86ဦးသေဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိတဲ့အသက်60ကျော်ဂျပန်နိုင်ငံသားတဦးနဲ့ဝူဟာမြို့ဆေးရုံမှာဆေးကုသမှုခံယူရင်းသေဆုံးသွားခဲ့ကြောင်းနဲ့ဘယ်ရောဂါကြောင့်သေဆုံးလဲဆိုတာကိုအတိအပြုခက်ခဲကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံပြင်မမှာသေဆုံးသူဟာဖိလစ်ပိုင်နိုင်ငံမှာသေဆုံးသွားခဲ့သူဟောင်ကောင်သားတဦးသာရှိပါတယ်။အခုချိန်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း3000ခွဲလောက်ရှိပြီးတရုတ်နိုင်ငံပြင်ပနိုင်ငံပေါင်း30နီးပါးမှာကူးစက်ခံရသူ320ရှိပါတယ်ခင်ဗျ။